ဂျပန်နိုင်ငံရဲ့စီးပွားရေးပြန်ကောင်းလာစေဖို့လှုံ့ဆော်တဲ့နေရာမှာအမျိုးသမီးတွေရဲ့စွမ်းအားကိုပိုပြီးအံဝင်ခွင့်ကြဖြစ်အောင်ထည့်သွင်းအသုံးပြုသွားပါမယ်လို့ပြောထားတဲ့ဝန်ကြီးချုပ်ရှင်ဇိုအာဘေကဂျပန်အစိုးရအဖွဲ့တစ်ထဲမှာအမျိုးသမီး5ဦးကိုအမိစင်းတင်သွင်းလိုက်ပါတယ်။2011ခုနှစ်ကတည်းကရှိခဲ့တဲ့ဘဲဂျပန်အစိုးရအဖွဲ့တက်မဆိုအခုအဖွဲ့ဝင်18ဦးပါအစိုးရအဖွဲ့တစ်ထဲမှာအမျိုးသမီးအရေးအတွက်ပိုများပါတယ်။အမျိုးသမီးဝန်ကြီး2ဦးပဲပါတယ်။နောက်ဆုံးအစိုးရအဖွဲ့တယ်လဲအမျိုးသမီးအရေးအတွက်ပိုများပါတယ်။ဂျပန်မှာပိုပြီးဆိုးလာနေတဲ့အလုပ်သမားယောနယ်မှုပြဿနာကိုဖြေရှင်းဖို့နိုင်ငံရေးနဲ့စီးပွားရေးကောင်းဆောင်မှုနေရာတွေမှာအမျိုးသမီးအရေးအတွက်30ရာခိုင်နှုန်းရှိစေချင်တယ်လို့ဝန်ကြီးချုပ်အာဘေကပြောထားပါတယ်။မန္တလေးဝန်ကြီးတာရိုအဆိုနိုင်ငံခြားရေးဝန်ကြီးဖူမီယိုကီရှိဒအဆိုရအဖွဲ့တွင်ဝင်ချုပ်ယိုရှိဟီဒေဆူဂါရိုလိုအဓိကနေရာတွေမှာတော့မစ္စတာအာဘေကလူဟောင်းတွေကိုပဲဆက်ပြီးတော့ထားပါတယ်။မစ္စတာအာဘေကိုလူကြိုက်များမှု60ရာခိုင်နှုန်းလောက်ရှိခဲ့ရတာနဲ့50ရာခိုင်နှုန်းပတ်ဝန်းကျင်အထိကျဆင်းသွားနေချိန်မှာပဲအခုလိုအဆိုရအဖွဲ့အပြောင်းလဲလုပ်လိုက်တာပါ။